ဝါရှင်တန်ပို့စ်သတင်းစာကဆော်ရီသတင်းတောက်ဂျမဲလ်ခရှိုဂီသေဆုံးသွားတယ်လို့ဆော်ရီအာရေဗျာနိုင်ငံကဝန်ခံလိုက်ပါတယ်ခရှိုဂီဟာဒီတူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးအတွင်းမှာရုံးရင်းဆန်ခတ်အချင်းများရာကနေသေဆုံးသွားခဲ့တာဖြစ်ပြီးတော့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့ဆော်ရီအစိုးရပိုင်းရုပ်သံကပြောကြားလိုက်ပါတယ်ဆော်ရီအာရေဗျာနိုင်ငံရီယတ်မြို့ပေါ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
Sorry တဲ့နောက်ဂျမောကာရှိုဂီတည်ဆုံးသွားတယ်ဆိုတာကို Sorry အာရေဗျာနိုင်ငံကဝန်ခံလိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ Sorry နိုင်ငံရဲ့အင်ရှင်မင်သားမိုဟာမက်ဘင်ဆာလ်မန်ဦးဆောင်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားလိုက်ပါတယ်။တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ကနဦးစစ်ဆေးချက်တွေအရအစိုးရအကြီးအကဲအရာရှိ5ဦးကိုတာဝန်ကရက်ဆက်လိုက်ပြီးတော့တခြား Sorry နိုင်ငံသား18ဦးတို့ကိုလည်းဖမ်းဆီးလိုက်တယ်လို့ Sorry အစိုးရကပြောကြားလိုက်ပါတယ်။ယာရုကနေဖြုတ်ကြားလိုက်တဲ့အထက်မှာ Sorry အင်ရှင်ဆန်မင်သားနဲ့နှီးဆက်တဲ့အကြံပေးဆော့ဒ်အယ်ကာတာနီထောက်လိုင်းဒုတိယအကြီးကဲဗိုလ်ချုပ်အာမက်အယ်အာစီရီတို့ပါဝင်တယ်လို့ရီယတ်ဒေတာစံတော်ချိန်တောက်ချာညမှာထွက်ပေါ်လာတဲ့သတင်းတွေကဆိုပါတယ်တောက်ချာနေတုန်းကတော့ဝါရှင်တန် DC မြို့တော်မှာဆန္ဒပြတဲ့သူတွေကအင်မီရော်ကနေနိုင်ငံခြားရေးဝန်ကြီးဌာနအထိကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့ခရှိုဂီယာအော်တိုဘာ၂ရက်နေ့ကအစ္စတန်ဘူလ်မြို့ကဆော်ရီကောင်စစ်ဝင်ရုံးအတွင်းမှာတတ်ခံရပြီးအပိုင်းပိုင်းဖျက်ခံရတာဖြစ်တယ်လို့တူရကီသတင်းတွေကဖော်ပြနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်အစိုးရအနေနဲ့ပြင်းပြထန်တဲ့အရေးယူဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့ဆော်ရီအင်ရှစ်ဆန်မင်းသားတို့အင်္ဂါနေ့ကတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးအမေရိကန်အထက်လွှတ်တော်အမတ်တွေနဲ့လူခွင့်တက်ကြွလို့ရှာသူတွေကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ VOA သတင်းတော် Greta Van Susteren နဲ့ Mexico City မှာတောက်ကြနေကပြုလုပ်ခဲ့တဲ့တွေ့ဆုံမေးမြန်းခန်းအထွတ်မှာတော့နိုင်ငံရဲ့ဝန်ကြီးပွန်ပီယိုကဆော်ရီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ
်။ When I traveled to Saudi Arabia I met with the King, I met with the Crown Prince at great length, I met with Foreign Minister Zubair.
ကျွန်တော်ဆော်ရီအာရေဗျာကိုရောက်တော့ကဘီဂျင်းနဲ့တွေ့ပါတယ်ပြီးတော့အိရှင်မင်းသားနဲ့လည်းချိန်တော်ကြတွေ့ခဲ့ပါတယ်ဒါပြင်နိုင်ငံခြားရေးဝန်ကြီးအဒက်ဂျူဘီယာနဲ့လည်းတွေ့ခဲ့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စကိုအလွန်မင်းအလေးနဲ့ထားတယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်တရားဥပဒေမဲ့တပ်ဖြတ်တာတွေနဲ့ဒီလိုလုပ်ရမျိုးတွေကိုကျွန်တော်အနေနဲ့သဘောမတူတဲ့အကြောင်းဒါအမေရိကန်စံတန်ဘိုးနဲ့လည်းမကိုက်ညီတဲ့အကြောင်းပြီးတော့ဒီကိစ္စဆော်ရီကောင်စစ်ဝင်ရုံးတွေမှာဖြစ်သွားတဲ့အတွက်သူတို့မှလည်းတာဝန်ရှိပါတယ်
ဒါမဲ့အမေရိကန်အစိုးရအနေနဲ့ sorry နိုင်ငံအပေါ်မှာလူခွင့်ရေးစံနှုန်းတွေနဲ့အညီပြောဆိုသွားလိမ့်မယ်မထင်ကြောင်း sorry နိုင်ငံဆိုင်ရာအမေရိကန်သံမတ်ဟောင်း James Smith ကတော့ပြောပါတယ
် This administration has defined a transactional relationship with Saudi Arabia
အခုလက်ရှိအမေရိကန်အစိုးရနဲ့ sorry Arabia နဲ့ဆက်ဆံရေးကတစ်ဖက်နဲ့တစ်ဖက်အကျိုးမျှော်ကိုပြီးတိစောက်ထားတဲ့ဆက်ဆံရေးမျိုးဖြစ်ပြီးအရင်တုန်းကတော့ကျွန်တော်တို့နဲ့သူတို့ဆက်ဆံရေးကမဟာဗျူဟာမြောက်ဆက်ဆံရေးပါကျွန်တော်တို့အဲ့ဒီမှာရှိတုန်းကကျွန်တော်တို့အနေနဲ့အမျိုးသမီးအခွင့်အရေးလူအခွင့်အရေးနဲ့အများပြည်သူအသုံးပြုနိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးလို့ရပေမဲ့အခုအခါမှာတော့အဲ့ဒါတွေဘာမှလုပ်လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့နှစ်နိုင်ငံကြားကဆက်ဆံရေးငွေကြေးအကျိုးအမြတ်ပေါ်မှာအဓိကထားလှုပ်ဆောင်နေလို့ဖြစ်ပါလေ
။ပါတီနီယားစလုံးကအထက်လွှတ်တော်အမတ်များအဖွဲ့ကတော့ဒီထက်ပိုပြီးတော့ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ်။ Woodrow Wilson Center က Robin Wright ကတော့အခုလိုပြောပါတယ်။
The Republicans have been tougher, I think, vocally out front than the Democrats have. And
Republicans are Democrats တွေပို့ပြီးတော့ခိုင်ခိုင်မာမာရှိတယ်။ပို့ပြီးတော့ကြဲကြဲလန်းလန်းပုံဝင်နေပြောထားတယ်လို့ကျွန်မထင်ပါတယ်။ဒီလိုပါတီနှစ်ရက်လုံးကတူညီတဲ့ထောက်ခံမှုမျိုးပေးတာဝါရှင်တန်မှာတိတ်ပြီးတော့မတွေ့ရပါဘူး။ဒီတစ်ခုတည်းတောင်မှဖြစ်မလားပဲ
။အခုနောက်ဆုံးဆော်ရီယာရီယက်ကထွက်လာတဲ့သတင်းအချက်အလက်အပေါ်မှာအမေရိကန်အစိုးရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာသုံးဖြတ်ရတော့မှာပါ။Sorry အစိုးရကသတင်းတော့ဂျမောခါရှိုဂီဘာဖြစ်သွားလဲဆိုတာကိုလုံးဝမသိပါဘူးလို့ပြီးခဲ့တဲ့သတင်းနှစ်ပတ်လုံးမှာညှင်းဆုံနေကြတာဖြစ်ပါတယ်ခင်ဗျာ